COVID-19 ယောဂအတွက်ကာဝယ်ဆင်းတဲ့ကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးပမ်းနေကြချိန်မှာယောဂသက်သာဖို့အတွက်ကုသနေတဲ့လက်ရှိဆေးတွေကဒက်ဆမီတာဆုံးဆေးဟာ COVID-19 ဝေဒနာရှင်တွေအတွက်အကျိုးရှိတယ်လို့ဗြိတိန်ကဆရာဝန်တွေကပြောပါတယ်။ဒီဆေးက COVID-19 ယောဂပိုးအတွက်ဘလို့အလုပ်လုပ်တယ်ဆိုတာကိုယူတာပြည်နယ်ဘရခမ်မြမ်တက္ကသိုလ်ကအနုစီဝဗေဒဘွဲ့လွန်ကျောင်းသူမတ်ခင်စာဝင်းပြည့်ကိုမေးမြန်းတဲ့အခါမှာအခုလိုစပြောပါတယ်။
ဒါကြောင့်ဒီလိုတော့သူကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်မြင့်ရောင်၄ဘက်နာကမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါကမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်သာအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော်နောက် TB အဆုတ်ရောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်း antibody နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်ဒါပေမဲ့သူအဓိကလှုပ်ဆောင်တဲ့ဟာကအယောင်ကျတဲ့ဟာပဲသူကဒီကိုဗစ်ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူးသူသူမျိုးကပေါက်ထားမယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူးနော်သူကမြန်မာနိုင်ငံမှာဆိုလို့ရှိရင်သူကဟို prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်သူကဒီ steroid သဘောမျိုးပဲနော် prednisolone နဲ့မတိုးရတဲ့လူတွေဆိုလို့ရှိရင် dexamethasone ပေးကြတဲ့ဟာရှိတယ်ဆိုတော့အခါကျတော့သူကပြင်းနဲ့အယောင်ကျစေ steroid ပါစေနော်ဆိုတော့အခါကျတော့ဟိုဒီတိုင်းအလကားတွေအလကားတော့မသုံးသင့်ဘူးเนาะကြိုတင်ကာကွယ်တယ်ဆိုတဲ့ပုံစံမျိုးနဲ့သုံးနေဆိုမျိုးကတော့မဖြစ်သင့်ဘူးပေါ့เนาะဒီကိုဗစ်မှာသုံးနေဆိုတဲ့ဟာလည်းအဓိကကသူက virus ကိုကာကွယ်ဖို့အတွက်မဟုတ်ဘူး virus ကိုတိုက်ထုတ်ဖို့အတွက်လည်းမဟုတ်ဘူး virus ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအယောင်ကျလို့ကြံ့နေအဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ကူပေးတဲ့သဘောမျိုးလည်းဖြစ်ပါတယ်ဟု
တ်ဟာဘာကြောင့်သူ့ကိုဒီဆေးပေးတာလဲဒီအယောင်ကျအောင်ဘာလို့ပေးတာ
ကတော်တော်ကောင်းတယ်မေးပို့မှန်းဟိုဘာလို့လဲဆိုတော့သူကဒီ dexamethasone ကအယောင်ကျရဆိုတော့ဒီ covid patient တွေပေါ့နော် covid patient တွေမှာသူကနော်လူတွေဘာကြောင့်တည်ရဆိုတော့ virus ကိုရပြီးွားတဲ့ခါကျရင် virus ကဒီခန္ဓာကိုယ်ထဲမှာဝင်နေပွားတယ်ပွားပြီးရင်သူကဒီဟိုဂျင်ပါထဲဆင်းတယ်အဆုတ်ထဲမှာသူတစ်ခါထပ်ပွားတယ်ပွားပြီးတဲ့ခါကျရင်သူကဘယ်လိုမျိုးဖြစ်လဲဆိုတော့ဒီအသွေးတွေထဲမှာပါ sepsis ရတယ်ဆိုတဲ့ဟာတွေဖြစ်တယ် sepsis ရတယ်ဆိုတော့သူကဟိုတော်တော်များများဟိုဗာလဲသွေးထဲကိုပိုးဝင်တယ်သွေးစိတ်တက်တယ်ဆိုပြီးတော့ပမာလို့ပြောကြတယ်နော်သွေးစိတ်တက်တယ်ဆိုတော့အဲ့ခါကျရင်ဘာဖြစ်လဲဆိုရင်လူရဲ့ဒီခန္ဓာကိုယ်ထဲမှာသွေးတော်တွေထဲမှာရှိသွေးဖြူဥတွေကသူကဟိုပထမတော့ဒီ virus ကိုသူကလိုက်ပြီးတော့ကိုက်နေတော့မှာဒါပေမဲ့အရင်များလာတဲ့ခါကျရင်သူတို့တွေကပြာသွားတယ်ပေါ့နော်လူရဲ့ immune system သူ့ရဲ့စနစ်တစ်ခုလုံးကသူကအရန်ပြာသွားပြီမနိုင်ဝင်ထမ်းပြီဆိုတဲ့အချိန်ကျရင်သူကဘာလာလာထုမယ်ဆိုတာဘာလာလာတိုက်မယ်ဆိုတာအဲ့လိုမျိုးဖြစ်သွားတယ်အဲ့လိုမျိုးဖြစ်သွားတဲ့ခါကျရင်ဟို off target ပေါ့နော် off target တခြားမဆိုင်တဲ့ဟာတွေကရှောက်ပြီးတော့တိုက်တယ်အဲ့ဒီမှာလူကဒီအဆုတ်တွေပြီးတို့ဒီလေအိတ်ငယ်လေးတွေပျက်စီးတာတွေပါအဲ့လိုမျိုးတွေဖြစ်ပြီးတော့သူကဟို shock ရတယ်ပေါ့နော် toxic shock ရတယ်ဆိုတဲ့ဟာလိုမျိုးဖြစ်အဲ့ဒီအတွက်ကြောင့်မလို့သူကဒီအဲ့ဒီလိုမျိုးဖြစ်လာမဲ့လူတွေဖြစ်နေတဲ့အချိန်ကြီးဖြစ်နေအချိန်ကြီးဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီလူတွေရဲ့ခုခံအစနစ်ကတော့ပြန်ပြီးတော့ထိမ့်ပေးရတယ်။အဲ့လိုမျိုးထိမ့်ပေးတဲ့အခါကျတော့မှလူကဟိုပြန်ကောင်းဖို့လည်းနည်းနည်းဟိုလမ်းစာတွေ့မှာပေါ့နော်။မဟုတ်လို့ရှိရင်သူကခုခံအားကကိုယ့်အကူပြန်ပြီးတော့တတ်တလို့မျိုးဖြစ်သွားတာပေါ့။အခုဟိုတချို့ဟိုဥမာ SLE တို့ဘာလို့ဒီလိုလေးပါတာတို့ဘာလို့ဆိုလို့ရှိရင်ဒါ autoimmune disease တွေလေ။ autoimmune ဆိုကိုယ့်ခုခံအားကိုယ့်အကူပြန်ကိုက်ဆိုတော့ဒီ COVID-19 ရောဂါပြင်းထန်တဲ့လူတွေဆိုလို့ရှိရင်ကိုယ့်ခုကအကောက်ကိုပြန်တိုက်နေတဲ့ဟာမျိုးသူကရောကြပေးအောင်သူကထိန်းပေးတဲ့ဆက်သဘောပါဟု
တ်ကဲ့ဒီ dexamethasone ဆေးကိုတိုက်ဟိုကလူနာကိုတိုက်လိုက်လို့ရှင်သူကဘာလုပ်လို့လဲပြောပြပေးပ
ါသူကဘာလုပ်လို့လဲဆိုတော့သူအဓိကတော့ဒီ steroid ပါတဲ့ဆေးတွေ corticosteroid ပါတဲ့ဆေးတွေအကုန်လုံးကသူကဒီ hormone တွေကိုထိန်းပေးဟော်မုန်းတွေကိုပြုပြင်ပြောင်းခန္ဓာကိုယ်ထဲမှာဟော်မုန်းရှိတဲ့ဟော်မုန်းတွေကိုပြုပြင်ပြောင်းလို့လုပ်ပေးတယ်။နောက်ဟိုသူ့ကိုဆိုလို့ရှိရင်အဓိကဒီကလည်းကြောက်ကက်တမျိုးကြောက်ကက်ဒီမှာပါ။ကျွန်တော်ကြောက်ကက်တွေမှာရှိတယ်။ကြောက်ကက်ရဲ့ဒီထိတ်ပေါ်မှာကြောက်ကက်အပေါ်နားလေးမှာဆိုတော့အဲ့လိုတတိကံပုံ Adrenal Cortisol Adrenal Cortical အဟော်မုန်းထုတ်တဲ့ဟာလေးရှိတယ်။အဲ Adrenal Gland လို့ခေါ်တယ်။သူကအဲ Adrenal Gland ဆိုတဲ့ဟာသူကဘာလို့လဲဆိုတော့ Fight or Flight Response လို့ပြီးတယ်ပေါ့နော်။တခခုဆိုလို့ရှိရင်သူကဒီလူတစ်ယောက်ကဟိုဘေးတွေ့တဲ့ခါကျရင်ပြေးမလားဒါမှမဟုတ်လို့ရှင်ဆက်ပြီးတော့ရက်မလားဒါအဲ့ဒီဟာက fight or flight response လို့ခေါ်တယ်အဲ့ဒီ response ကိုဖြစ်ဖို့အတွက်ကြိုးရှင်လူရဲ့ဒီသွေးခုန်နှုန်းတို့နောက်ဒီခန္ဓာကိုယ်ထဲမှာရှိတဲ့ဒီ serotonin အဲ့ဒါတွေအကုန်လုံးကိုထိန်းပေးတယ်ဒီ hormone တွေအကုန်လုံးသူကအဲ့ဒီကနေပြီးတော့လည်းထုတ်ပြရတာဒီ steroid ပါတဲ့ဆေးတွေအကုန်လုံးကသူကအဲ့ဒီဘဲမှာရှိတဲ့ဒီကြောက်ကက်အပေါ်နားလေးရှိတဲ့ထွက်တဲ့အဲ့ hormone လေးတွေကိုသူကထိန်းပေးတယ်နောက်တခြားအဲ့ဒီလိုဟိုခုခံအစနစ်နဲ့ပတ်သက်တဲ့ hormone တွေအကုန်လုံးကိုသူက short ကြတယ် dampen လို့ပြောရဆိုရဟာ to ပြီးပြီးတော့ responsive မှာမဖြစ်တော့ attack မှာဖြစ်တော့အောင်သူကလုပ်ပြီးရနော်အဲ့လိုမျိုးလုပ်ပြီးတဲ့အတွက်ကြောင့်မို့လို့သူကို anti inflammatory ဒါမှမဟုတ် immunosuppressant အဲ့လိုမျိုးတွေနဲ့ပုံကြတာပါဟုတ်
မခင်ဇာဝင်းပြေကပြောတော့တာပါကျွန်မခင်မျိုးသက်ပါ